ဟုတ်ကဲ့မြန်မာနိုင်ငံကနေဒီတနင်္ဂနွေနေ့ဇူလိုင်10ရက်နေ့မှာစထွက်ခဲ့ပေမဲ့ရုရှားကိုရောက်ပြီးနောက်2ရက်ကြာအင်ကာနေ့ဇူလိုင်12ရက်နေ့မှာမြန်မာစစ်ကောင်စီဘက်ကစကြေညာခဲ့တဲ့ဒီခီးစဉ်ပေါ်မြန်မာရေးသုံးသက်သူဦးရဲထွန်းက
အဓိကကတော့ဒီတစ်ခေါက်သွားတဲ့အခါမှာနာဆကအနေနဲ့သူ့ပြည်တွင်းမှာလည်းတင်းထုတ်ပြန်တာမရှိဘူးပေါ့နော်အဲရုရှားကိုရောက်သွားပြီးတော့မှရုရှားသတင်းဌာနတွေကရေးတဲ့အခါကျတော့မှလာအဲသူတို့ကဒီကနေပြီးတော့သတင်းထုတ်ပြန်တာတွေ့ရတယ်အဲသူတို့တတ်နိုင်လို့ရှိရင်တော့ဒီဥစ္စာအဲရုရှားဘက်ကမထုတ်ပြန်ရင်လည်းသူတို့ကဒီမထုတ်ပြန်မဲနဲ့သူတို့သိသိပဲနေမဲ့သဘောပေါ့နော်အော်ဒီမှာစဉ်းစားစရာရှိတာကအဲတခြားနိုင်ငံကဖိတ်ကြားတာမဟုတ်လို့မဟုတ်ဖမ်းနဲ့သွားတဲ့ခီးမလို့လားအဲသူဒီမဟုတ်အဲသူအဲ့လိုခီးသွားတယ်ဆိုလို့ရှိရင်သူ့ပြည်ဘက်မှာအတွင်းရေးမှာအာနည်းနည်းစိုးရင်စရာကိစ္စတွေများရှိလို့လားတော့မပြောတတ်ဘူးပေါ့နော်အခုခုတော့အဲဒီအကြောင်းချက်တော့ရှိမှာပေါ့အ
ဲ့ဒီတော့မြန်မာဘက်ကဒီတစ်ခေါက်ရုရှားခီးတဲ့အဓိကစိတ်ဝင်စားနိုင်မှုကိုမေးရမှာရုရှားမှာဘွဲ့လွန်ပညာသင်ယူခဲ့တဲ့တင်နကမဟာဗျူဟာလိလာရဲ့ဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်စေဦးက
ဟိုတခုကတော့ပထမဆုံးကတော့မနေ့ကတော့ဒီဘာဝင်ဘာဇူလာပြည်နေဆိုတော့ခါကျတော့ဒီမှာရုရှားမှာတည်ထားတဲ့ဒီအက်တိုမီယာဟိုကမ္ဘာရင်ကျေမှုမျိုးတော်မှာရှိတဲ့ရွှေစည်းကုန်စည်းတီကိုပုံလို့တော့ထိစိန်မှုတော်နဲ့တက်ငှက်မျက်နှာတော့တင်နေဟာပေါ့လေအချိန်ကဲဖြစ်အောင်တက်မလို့ကောင်စီချုပ်ဒီနိုင်ငံတော်မျိုးသွားတာဖြစ်တယ်ဆိုတော့ကျွန်တော်တို့တွေ့ရမှာဖြစ်ပါတယ်နောက်ထပ်ကတော့ရုရှားကဝန်ကြီးဌာနမှာကာနယ်ဂျန်နရယ်အလက်ဇန်ဒါဖိုမင်နဲ့တွေ့တာပေါ့လေဆိုတော့သူကဒီဒုတိယကောင်ဝန်ကြီးနဲ့ဖြစ်ဆိုမြန်မာနိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးလည်းရှိတာပေါ့လေဆိုတော့ဟိုဒါရုရှားနဲ့မှာအဲ့တော့ဒါရှေ့ဆက်ပို့ဒါခြေလမ်းအနေနဲ့လာတွေ့တာဖြစ်တယ်လို့ကျွန်တော်နေတော့တွေ့ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့သွားတဲ့အထင်းမှာလူတွေတော်များစိတ်ဝင်စားကြတာဟိုဒါတော့ဒီရုရှားနိုင်ငံပိုင်းနျူကော်ပိုရေးရှင်းပေါ့လေရော့ဆာတန်စတိတ်ကော်ပိုရေးရှင်းဆိုတာဟိုသွားတာရှိနေနောက်တစ်ခုကတော့အာဂါသာကော်ပိုရေးရှင်းစတိတ်နော်စပိတ်ကော်ပိုရေးရှင်းနော်ရော့စ်ကော့စမော့စ်ကော့စမော့စ်သွားတာရှိတာပေါ့လေဆိုတော့အဲ့မှာလေဒီရော့ဆာတန်နဲ့တိပ္ပံနဲ့နေပညာဝန်ကြီးဌာနတို့ကနားလည်မှုသဘောတူညီစာပြေလို့ထိုးရဲဆိုတာတွေ့ရတာပေါ့လေဆိုတော့ဟိုအနာဂတ်မှာအနုမြင်နေပညာနဲ့ပတ်သက်ပြီးဘူးအောင်ဆိုရမှုရှိမလားဆိုတာပေါ့လေအရေးကရေးကြည့်တာနိုင်ငံတော်မှာတော့လိုအပ်တဲ့အခြေခံစာအုပ်ရင်းမှာတခုဖြစ်တဲ့တာ Lexis စွမ်းရင်တည်းများပေါ့နော်ဖြစ်မလားဆိုတဲ့မျိုးလိုပဲခံမှန်းသုံးသပ်ရပါတ
ယ်မြန်မာနိုင်ငံမှာပိုပြတ်တောက်လာနေတဲ့အခုလို Lexis စွမ်းရင်ကိစ္စကမြန်မာစစ်ကောင်စီအတွက်အရေးကြီးဆုံးနဲ့ပါနိုင်တယ်လို့လည်းတီဘောမြို့နယ်ကပြည်သူ့လွှတ်တော်မဟောင်းလည်းဖြစ်တဲ့ဦးရဲထွန်းကဆွလိုက်ပြီးအခုလိုဆက်ရှင်းပြပါတယ
်ရုရှားနိုင်ငံကနေပြီးတော့အာဆီယံနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးတာဝန်ရှိတဲ့ပုဂ္ဂိုလ်နဲ့ဒီတချို့စီးပွားရေးဆိုင်ရာကိစ္စတွေဆွေးနွေးတယ်ပေါ့နော်နိုင်ငံကအပြန်အလှန်စီးပွားရေးကုန်သွယ်ရေးတွေလို့ဖို့အထူးသဖြင့်တော့လောင်လာစီကအခုစေလက်တဲ့နေဟောဖြစ်နေတဲ့အခါကျတော့ရုရှားကနေဓာတ်ရိုက်ဝယ်ဖို့ဓာတ်ရိုက်တင်သွင်းဖို့ပို့ဆောင်ဖို့နောက်ငွေပေးငွေယူကိစ္စအဲ့ဒါတွေနဲ့ပတ်သက်ပြီးတော့လည်းဒီမြန်မာနဲ့ရုရှားကတိတ်ဝေးနေတဲ့အခါကျတော့အဲ့ဒါတွေလည်းဘယ်လိုလုပ်မလဲဆိုတာဆွေးနွေးပုံရပါတယ်။နောက်တစ်ချက်ကတော့လက်နက်ပေါ့နော်။ခါတိုင်းလဲသူကရုရှားကိုသွားလို့ရှိရင်လက်နက်ပြပွဲတွေလက်နက်တွေတွားရောက်ကြည့်ရှုပြီးတော့လိုအပ်တဲ့လက်နက်တွေပါလေဝယ်တာရှိတယ်။ဆိုတော့ဒီစခေါက်လဲအဲ့ဒီကိစ္စလဲပါတယ်လို့သိရတယ်။သို့တော်သူ့အမြင့်ဆုံးတွေ့လိုက်တဲ့ပုဂ္ဂိုလ်ကကာကွယ်ရေးဝန်ကြီးကတောင်လက်ခံတွေ့ရမှာမတွေ့ရဘူး။နော်သူ့အောက်ကတာဝန်ရှိတဲ့ပုံကူများလို့အဲ့လိုပဲတွေ့လိုက်တယ
်။အဲ့ဒီတော့အခုရုရှားခီးစဉ်ပေါ်တရုတ်နိုင်ငံဘက်ကရောဘယ်လိုတုံ့ပြန်နိုင်ပါလဲလို့မေးရမှာတရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာလှကျော်စောက
တရုတ်ကတော့ဟိုမှာရုရှားနဲ့မတို့စစ်တပ်နဲ့ဘယ်လိုအပေါင်းပေါင်းသူတိတ်ယူဆိုင်မှာတော့မဟုတ်ပါဘူး။တရုတ်ကိုယ်တိုင်ကဒီရုရှားနဲ့ယူကရိန်းကြားမှာဆက်ဆက်ပေးဖို့လုပ်နေတာပဲလေ။ဟိုတရုတ်နဲ့ရုရှားရဲ့ဆက်ဆံရေးကပိတ်ပြီးတော့နှိစက်တယ်ဗျ။သူတို့ဆက်ဆံရေးကတင်ကဗျူဟာပူပေါင်းဆောင်ရွက်ရေးဆိုတဲ့ဟာပေါ်မှာမူတည်ထားတာဒါကြောင့်မလို့ရုရှားအနေနဲ့ကလည်းတရုတ်ကိုမျက်နှာပြက်ခံပြီးဗမာပြည်ကြီးကိုထောက်ခံပေးမှာမဟုတ်ဘူးဗမာစစ်တပ်ကိုအဲ့တော့တရုတ်ကလည်းတိတ်ပူပင်ပုံမရဘူးစဉ်းစားကြည့်ရုရှားကမင်းအွန်လိုင်းတို့ဆက်ဆံလွတ်လိုက်တာကြည့်လေတာမန်ဖောက်တဲ့တယောက်လိုပဲဆက်ဆံလွတ်လိုက်တာဘာမှတော့လောက်နဲ့သူတို့ကလက်လက်ရောင်းရဖို့ပဲ
တကယ်တော့စေရနာသိမ့်ပြီးမြန်မာနိုင်ငံပေါ်နိုင်ငံတကာမှအများစုကဝိုင်းပယ်ဆက်ဆံလာကြချိန်မှာရုရှားကျူးကျော်စစ်ကိုပါထောက်ခံပြီးစစ်ကောင်စီကအထင်အပူပေါင်းဆောင်ရွက်လာရတယ်လို့လည်းသုံးသပ်သူတွေကဆိုပါတယ်ခင်ဗျ